โอเคคลีทุกๆเจ้าวันดีบ่าวขาตะตะสวัสดีครับเราတို့မကြာခင်မှာဒီအဖို့ဆောင်ကာကွယ်ဈေးပေါ့เนาะခလေးတွေကိုတိုက်ကျွေးတာနဲ့ထိုးနှံတာတွေလုပ်မယ်လို့ကြားပါတယ်ဆရာဘယ်ရောဂါတွေအတွက်အဓိကလုပ်ပြီးမှာလဲဆရာ
โอเคပိုဆောင်ကာကွယ်ဈေးထိုးနှံတိုက်ကျွေးတာပေါ့เนาะအဲ့ဒါလုပ်မှာတော့ပိုလီယိုရောဂါတက်ကတိုက်ကျွေးမှာဖြစ်ပါတယ်ဒီဝက်သက်ကြိုက်သူရောဂါအတွက်ကတော့ဒီပိုဆောင်ကာကွယ်ဈေးထိုးနှံပေးမှာဖြစ်ပါတယ်ပိုလီယိုရောဂါကာကွယ်ဆေးပိုဆောင်တိုက်သေးတာတော့ဒီကာကွယ်ဆေးသွန်းချုံမှုနဲ့96မြို့နယ်မှာပေါ့နော်။ဩဂတ်စ်လတည်းကတခါလုပ်ခဲ့ပြီးပါပြီ။အခုဒီအောက်တိုဘာလမှာပါဒီချိန်ထပ်မံတိုက်ကျွေးမှာဖြစ်ပါတယ်။နောက်ဒီဝက်သက်ပေါ့နော်ဝက်သက်ကြိုက်သူကာကွယ်ဆေးဒီပိုဆောင်ထုတ်နိုင်ရတော့အဲ့ဒီအောက်တိုဘာလထဲမှာအဲ့မြို့နယ်မှာလုပ်မယ်။အဲ့တော့ဇန်နဝါရီ134မြို့နယ်ပေါ့အဲ့မှာဆိုလို့ရှိရင်တော့ဒီမှာလာထဲမှာလုပ်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ပိုလီယိုမပါပါဘူးခင်ဗျ။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလို့ဘာကြောင့်မလို့ဒီပိုလီယိုကာကွယ်ဆေးကိုတိုက်ကျေးဖို့လိုလာတာလဲဆရာကြီး
။ပိုလီယိုကာကွယ်ဆေးကိုတိုက်ကျေးဖို့လိုလာတာကတော့ကျွန်တော်နိုင်ငံမှာဒီမကြာခင်ပေါ့နော်ဂျူလာထဲမှာဒီပြင်းပြင်းနဲ့ဖောက်ပုံမျိုးနဲ့မှာဒီကာကွယ်ဆေးကနေတုံပြောင်းသွားတဲ့ရောဂါပိုးကြောင့်ပိုလီယိုဖြစ်ပွားတဲ့ကလေးတွေတွေ့ရှိခဲ့ပါတယ်။အများသောပေါ့နော်။အဲ့ဒီကလေးတွေမှာပိုလီယိုကာကွယ်ဆေးတိုက်ဆေးကိုဒီချိန်မှအများရှိခဲ့ပါတယ်။အဲ့တော့ဒီပိုလီယိုကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးတို့အစီအစဉ်မှာလေကျွန်တော်တို့က2လ4လ6လမှာတိုက်ကျေးပေးပါတယ်။နောက်ကျန်တဲ့ခါမှလည်းဒီပိုဆောင်ကာကွယ်ဆေးတိုက်ကျေးတဲ့အချိန်ဒီမှာလည်းတိုက်ကျေးပေးနေတယ်။ဆန္ဒကမမီလိုက်ဘူးပေါ့ဒီအချိန်မှာမတိုက်ပြည့်နောက်ပြန်တိုက်တာလည်းလုပ်ပေးနေပါတယ်။အဲ့တော့ဒီကာကွယ်ဆေးသွန်းချုံမှုနယ်ရဲ့မြို့နယ်96မြို့နယ်မှာပေါ့နော်။ဆိုလိုတာကာကွယ်ဆေးနေရာရှိခဲ့တဲ့လေးတွေရှိရင်အဲ့လိုအသွင်ကြောင်းပိုးကြောင့်လို့ဒီပိုလီယိုရောဂါလိုပုံစံမျိုးဖြစ်တာကြောတည်တာဖြစ်နိုင်ပါတယ်အဲ့ဒါတွေကိုကာကွယ်ဖို့အတွက်အမှန်မီတိုက်ကျေးပေးတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ပိုလီယိုကအရင်ဒီဩဂတ်စ်လမှာပထမအချိန်တိုက်ကျေးပြီးတော့အခုဒုတိယအချိန်တိုက်ကျေးမှာပေါ့ဆရာနော
်ဟုတ်ကဲ့တို့ကဒီဂျွန်လပါဝင်ညဖြစ်တဲ့ဒီဖာပေါ်နဲ့အနီးမြို့နယ်12မြို့နယ်မှာအဲ့မကြာခင်ကာလမှာပဲသူတို့ဖြစ်ပြီးမကြာခင်မှာတိုက်ပြီးတာပါဒါနဲ့ဒီ96မြို့နယ်မှာလည်းပထမအချိန်ကတော့တိုက်ပြီးတာပေါ့နော်ပထမ round ပေါ့အချိန်တိုက်ပါတယ်အခုအားဒီအောက်တိုဘာလထဲမှာဒုတိယအကြိမ်ပေါ့နော်ပြန်လည်တိုက်ပြေးမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအထက်ကဘယ်မြို့နယ်တွေဖြစ်မလဲဆရာကြီ
း96မြို့နယ်ကတော့ဒီနယ်တိုင်းအကုန်လုံးကပါပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဘယ်အချိန်မှာလဲဆရာကြီ
းဒီဆက်ဆက်ရက်ကွက်တွေလိုက်ပေါ့နော်ဆိုတော့အောက်တိုဘာလ25နဲ့29နိုဝင်ဘာလထဲမှာဆိုလို့ရှိရင်26နဲ့28ကြာလောက်တော့ဒီအောက်တိုဘာလထဲမှာတော့အဲ့လိုလဲတိုက်ပြေးတာနဲ့ဒီပိုင်းနဲ့တည်းကျွန်တော်တို့ဘက်သက်ကြိုက်သူကလည်းပို့ဆောင်ကာဝေးလေးထိုးဖို့ပေါ့နော်တနင်္ဂနွေလုံးထိုးဖို့ရွေချက်ရှိထားပြီးသားစီမံထားပြီးသားဖြစ်ပါတယ်အဲ့တော့ဒီပြိုင်နဲ့အဲ့ဒီဘက်သက်ကြိုက်သူလည်းပို့ဆောင်ကာဝေးလေးထိုးနိုင်မှာပါဒီပြိုင်နဲ့လုပ်မှာပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဘက်သက်ကြိုက်သူကာဝေးဆေးရောဘာကြောင့်မလို့အခုလိုလိုအပ်လာကြတာလဲဆရာကြီ
းဘက်သက်ကြိုက်သူကာဝေးလေးပေါ့နော်ဆိုတော့ကျွန်တော်ကဘာတော်မ်းမှာဒီဘက်သက်ယောဂလုံးဝပါရောက်ပြီးစီမံချက်ရှိပါတယ်ကျွန်တော်တို့နိုင်ငံပါဝင်တဲ့ရှေ့တာဝါရှာပြည်ဒေသကြီးနေနဲ့တက်ကရိတ်2023မှာဒီဝက်သက်ယောဂလုံးဝပပျောက်ရေးအတွက်ဉာဏ်ချက်ထားရှိတာအဲ့လိုရရှိဖို့အတွက်ကပါလဲဆိုဝက်သက်ယောဂကိုယ်နိုင်ငံထဲမှာရှိတဲ့ဗီဇနဲ့ပိုးရယာ12လကာလပတ်လုံးဒီကူးဆက်မှုမရှိအောင်ပြနိုင်မှုလိုပါတယ်ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လိုဖြစ်လဲဆိုတော့ဝက်သက်ကာဝယ်ဆေးနှွမ်းချုံမှုပေါ့ကော6လမှာထိုးတဲ့ပထမအချိန်ပူရာကလေးကိုထိုးပေးပါတယ်ပုံမှန်ကာဝယ်ဆေးမှာဒုတိယအကြိမ်ကိုတစ်နှစ်ခွဲမှထိုးပေးပါတယ်ဒါပေမဲ့အဲ့ဒီဒုတိယအကြိမ်ထိုးတာမှာလွှမ်းခြုံမှုက70ရာခိုင်နှုန်းလောက်ပဲရတယ်ပထမအကြိမ်မှာလည်း90ရာခိုင်နှုန်းလောက်ပဲရတယ်အဲ့ကြတော့ဒီဝက်သက်ကာဝယ်ဆေးမရတဲ့ကလေးတွေရှိနေတော့ပေါ့အဲ့လိုမရတဲ့ကလေးတွေရှိနေတဲ့ခါကျတော့3-4နှစ်တခါမှဝက်သက်ကကာယောဂအစဉ်ပြန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်ဒီ2019စပိုင်းမှာတွေ့ရှိခဲ့ပြီးဖြစ်ပါတယ်အဲကြောင့်လေ2019 February လမှာကျွန်တော်တို့ရန်ကုန်တိုင်းအဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာဒီပတ်သက်ပူဆောင်ကာဝယ်ဆေးထိုးနှံတာလုပ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကာဝယ်ဆေးလွှမ်းချုပ်မှုနေတဲ့96မြို့နယ်မှာရောကျန်တဲ့134မြို့နယ်ပေါ့နော်။ဟိုတနည်းအားဖြင့်ဆိုနိုင်ငံလုံးမှာရှိတဲ့ကလေးတွေပါဒီဝက်သက်ကာဝယ်ဆေးမရတဲ့ကလေးတွေ3-4လောက်စုပေါင်းလာပြီဆိုတော့လည်းပတ်သက်ကကာယောဂအတွင်းကဖြစ်တတ်ပါတယ်။ဒါကြောင့်အားလုံးပူဆောင်ကာဝယ်ဆေးထိုးပေးမှုစီစဉ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အရင်ဒီဝက်သက်နဲ့ခြိုက်သူကာကွယ်ဆေးထိုးပြီးသားသူတွေရောထပ်ထိုးဖို့လိုမလားဆရာ
ဟုတ်ကဲ့ထပ်ထိုးဖို့လိုပါတယ်ကျွန်တော်တို့အခုထိုးပေးမှာတော့ဒီပ လာနေပြီးတော့ငါးနှစ်ခွဲသည့်ကလေးတွေကိုထိုးပေးမှဖြစ်ပါသခင်ထိုးခဲ့ဘူးသည့်ဖြစ်စေမထိုးခဲ့ဘူးသည့်ဖြစ်စေထပ်ထိုးပေးပါမယ်ထပ်ပြီးတော့လည်းထိုးသင့်ပါတယ်ဒါလို့ဆိုမြေကထိုးခဲ့ပြီးပြင်မယ်နောက်ချိန်ဘုထိုးလို့လည်းအနေမရှိပါဘူးအနေမရှိတဲ့ပြင်ပို့ပြီးတော့တာဝန်မှုတက်တောင်းလည်းပို့ပြီးတော့ရှေ့သေးတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုကြိုးရှိတဲ့အတွက်ဒီလူတွေအနေနဲ့ဘယ်လိုပါဝင်သင့်လဲဆရာကြီး
ဒီလူတို့အနေနဲ့တော့ကျွန်တော်တို့ဒီကာဝယ်ဆေးတွေထိုးပေးတာကပုံချစေအများကြီးရှိပါတယ်လေတယောက်ကိုဒီ WhatsApp site တို့ပါဝင်ပါတော့အခုနိုင်ငံတော်ကထိုးပေးနေတဲ့ကာကွယ်ဆေးတွေကိုထိုးလို့ရှိရင်တယောက်အတွက်ကိုယ်စီပြီးပြည့်စုံထိုးပေးတဲ့အတွက်ကဒေါ်လာ80လောက်ကျပါတယ်နိုင်ငံတော်ကတချို့စစ်စစ်ပိုင်းနဲ့နိုင်ငံတကာကူညီတဲ့အဖွဲ့တွေကပူးပေါင်းဆောင်ရွက်ပြီးတော့ပေးထားတာပေါ့နော်အဲ့တော့ဒီကုန်ကြေးလေပြင်ပမှာထိုးရင်လည်းဒီ WhatsApp site တို့တစ်ချက်ရောပေါ့နော်ဒီမှာတော့3မျိုးပါတယ်ဆေးဆိုလို့ရှိရင်1000လောက်ရှိကုန်ကြေးရှိပါတယ်အဒီစီးရီကိုသူပြနေတဲ့ချိန်မှာကျွန်တော်အနေလည်းမရှိပါဘူးအဲကြောင့်ဒီခွင့်ရကိုအရယူဖို့ရေးကြည့်ပါတယ်မိဘတွေအနေနဲ့မိမျိုးရဲ့ကလေးတွေကိုဒီကျွန်တော်အကုန်လူအကုန်လုံးလည်းထိုးပေးနိုင်ပါအောင်6လနဲ့9နှစ်ခွဲပဲထိုးပေးနိုင်ပါတကယ်တော့ကျွန်တော်က6လနဲ့15နှစ်လောက်ကြီးထိုးပေးနိုင်ပို့ပြီးတော့အဆင်ပြေတယ်သို့တော်လည်းဒီအဲ့တောက်ကြီးကျွန်တော်တို့ဆေးလည်းမရတဲ့တကြောင်ထိုးပေးနိုင်နေဖြစ်ပါတယ်ဒါပေမဲ့ဒီခွင့်ရကိုမိဘတွေနဲ့ယူဖို့ကောင်းပါတယ်အဲ့မိမိပါဝင်နေမှာရှိတဲ့ကလေးတွေပေါ့နော်ဆိုတော့အဲ့မတိနားမလဲတဲ့မိဘတွေရှိလဲတိနားလဲတဲ့မိဘတွေကညွန်ပြကူညီပေးဖို့လိုပါတယ်။ဆမိုက်ဝန်ထမ်းတွေအနေနဲ့လည်းဒီကာဝယ်ဆေးတွေအကျိုးရှိမှုဒီလုပ်ငန်းရဲ့အကျိုးရှိမှုတွေကိုမိမိရဲ့လူနာတွေပါဝင်နေတဲ့လူတွေကိုရှင်းပြပြောပြစေချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။